စ်မိုးရဲ့ရေမြေတောတောင်အပင်နဲ့တရွာတွေမိတင်းနေထိုင်ကြတဲ့ဂင်ဟစနစ်ပေါ်မှာတက်ရောက်ပုံကိုဒီတစ်ပတ်မှာပြောပြပေးပါစီ။ Sulfur oxide နဲ့ Nitrogen oxide တွေလေကူးထဲကိုရောက်သွားတဲ့အခါမှာလေကူးထဲမှာရှိနေတဲ့ရေကူးရင်ငွေတွေအောက်ဆီဂျင်တွေနဲ့ဒီအောက်ဆီဂျင်တွေကိုသုံးပြီးဓာတ်ပြုလို့ရတဲ့အရာတွေနဲ့တွေ့ဆုံပြီးဒီဓာတ်ငွေတွေပေါင်းစပ်မိတဲ့အခါမှာများပြားတဲ့ acid ပါတဲ့ drop bound တွေဖြစ်လာပါတယ်။ဒီ acid drop bound တွေဟာအရေးအဖြစ်နဲ့ပြန်ပြီးကျတာဒါမှမဟုတ်အမှုံအနေနဲ့ဖြစ်စေအငွေ့အနေနဲ့ဖြစ်စေပြန်ပြီးကျတာမျိုးဆိုရင် acid mold ဖြစ်လာတာပါ။ဒီ acid mold မြေပြင်ပေါ်ကိုကျလာရင်ecosystem လို့ခေါ်တဲ့ဂင်ဟစနစ်ကိုထိခိုက်စေပါတယ်။ပထမဆုံးကမ္ဘာမြေပြင်ပေါ်မှာရှိနေတဲ့ရေကန်ကြီးတွေပေါ်မှာဘယ်လိုတက်ရောက်တယ်ဆိုတာကိုကြည့်ရအောင်ပါ
။ကန်နေကိုကြည့်မယ်ဆိုရင်ကနေဒါနိုင်ငံမှာရှိတဲ့ကန်နေ၊ဆွီဒင်မှာရှိတဲ့ကန်နေအတော်များများကတော့ဆယ်ကဏ္ဍနဲ့ထောင်ကဏ္ဍကန်နေက acid တွေများကုန်ရေအိုင်တွေက။အမေရိကန်မှာလည်းဖြစ်တယ်၊ပင်လယ်နိုင်ငံမှာလည်းဖြစ်တယ်ဒါပေမဲ့ကုနကကနေဒါလို့ဆွီဒင်လို့တော့မဖြစ်ဘူး။အထူးသဖြင့်ကနေဒါမှာဆို Ontario နာမှာရှိကန်နေဆိုပိုအထိနာဝါတယ်။ဘာလို့လဲဆိုတော့ညဉ့်ဉန်းနေလေးသွားလမ်းကြောင်းထဲမှာလည်းအိတ်ကန်တွေကဒရက်ရောက်နေတယ်။အိတ်ကန်တွေထဲမှာလည်းထုံးကြောက်ကနည်းနည်းပဲရှိတယ်။အဲ့တော့ acid ကများကုန်ပြီကန်နေရမကြမ်းမာတော့ဘူးဒါဆိုရင်သူကထုံးကြောက်တွေပဲထည့်ပြရတယ်အဲ့လို acid ဖြစ်သွားတဲ့ကန်ဆိုရင်ညီတွေကကြီးနေတာဘာလို့ဆိုသူတို့မှာအပင်တွေရောတတော်တွေရောနေလို့မရတော့အဲ့လိုဖြစ်သွားတယ
် acid ကလွန်ကင်းနေတဲ့ကန်တွေမှာနောက်ဆက်တွဲပေါ်လာတတ်တဲ့ပြဿနာက aluminium ဓာတ်တွေပိုးပြီးများလာတာဖြစ်ပါတယ်ဒီလိုများလာရင်ရလာတဲ့ဆိုးကျိုးကရေထဲကတတော်တွေကိုထိခိုက်စေတာဖြစ်ပါတယ
် acid ဘာမှလွန်ကင်းနေတဲ့ကန်တွေမှာအဲ့စင်များတယ်ဆိုဟိုက်ဒရိုဂျင်အိုင်ယွန်တွေပါနှုန်းကများတာပေါ့နော်သူ့မှာအလူမီနီယံဓာတ်ပေါင်းတွေကလည်းများနေတယ်အဲ့အလူမီနီယံဓာတ်ပေါင်းတွေကဘေးကလာတာလေအဲ့တော့အလူမီနီယံကသူကရေထဲမပျော်နိုင်မှုဒီတိုင်းကြားနေတဲ့ pH ပေါ့နော်အဲ့ကြားနေမှာဆိုလို့ရှိရင်ဘလို့မှအဲ့ဒါတွေကကြောက်တုံးတွေထွက်မလာနိုင်ဘူးဒါပေမဲ့အဲ့စင်များတဲ့ရေနဲ့ထိလို့ရှိရင်အဲ့ကြောက်တုံးတွေကနေဖြတ်တန်းစီးစီးရေထဲပါတော့ညီရောပြည်နယ်မှာဆိုလို့ရှိရင်အဲ့လိုဖြစ်နေတယ်သိပ္ပံပညာရှင်တွေကငါးတွေရဲ့ပေါက်ဖွားမှုနော်အကြီးကျယ်ဖြက်စီးပြတဲ့အကြောင်းကဒီကန်တွေထဲမှာ acid များနေတာမကသေးဘူးအလူမီနီယံတွေအိုင်ယွန်တွေပါဝင်မှုများတာကြောင့်လည်းဖြစ်တယ်လို့သူကတွေ့တယ်ကန်ထဲမှာ acid တွေပုံများလာတဲ့နေရာကန်ထဲမှာရှိတဲ့ပင်တို့တတဝါတို့ကပြောင်းပြောင်းလာတယ်အဲ့တော့ကန်တကဟာကျန်းမာရေးကောင်းတယ်သူက pH က9လောက်ရှိရမယ်ဒီတည်းနည်းနည်းလေးမြင်ရင်လည်းမြင်ပေါ့ acid မိုးရွာတာရဲ့ရလာအဖြစ်ကန်တွေမှာရှိနေကြငါးနေရာမရှိတော့ဘူးကနေဒါအရှိပိုင်းပေါ့နော် Nova Scotia ဆိုတဲ့နေရာမှာရေချောင်းတွေမှာ30ရာခိုင်နှုန်းလောက်က acid တွေများလို့ Atlantic salmon အမျိုးအစားကနေလို့မရတော့ဘူ
းဒီ aluminium ဓာတ်တွေဟာငားလို့ရေတရွာတွေနဲ့မကပဲအပင်တွေအတွက်လည်းဆိုးကျိုးကိုဖြစ်စေပါတယ
် acid မိုးကြောင့်ထွက်လာတဲ့ aluminium ဓာတ်တွေကတစ်ပင်တွေအတွက်အန္တရာယ်ဖြစ်နိုင်တယ်တရွာတွေတွေ့မဟုတ်သေးဘူးအမြင့်ပိုင်းဒေသမှာ acid တွေပါတဲ့မြူတွေ stain တွေရှိတယ်အဲ့ဒါတွေကတစ်ပင်ရဲ့အရွက်တွေပုံမှာဩဇာဓာတ်တွေကိုဆုတ်ထုတ်ပြလိုက်ခါကျတော့အဲ့အရွက်တွေကအခါညိုမယ်တချို့တည်သွားမယ်အရွက်တွေဖြစ်မယ်တချို့ကျတော့လည်းအချောင်းလေးတွေလိုဖြစ်နေတယ်တစ်ပင်ကနေနေရောင်ကြီးကိုဆုတ်ဖို့အားနေသွားတယ
် acid မိုးဟာမြေကြီးထဲကဩဇာဓာတ်တွေနဲ့ဓာတ်ပြူပြီးဖဲထုတ်ပြနိုင်စွမ်းရှိတဲ့အတွက်အပင်တွေအဖို့အာဟာရဓာတ်ချို့တဲ့လာနိုင်ပါတယ်
အဲ့စမိုးကြာသွားတဲ့ခါမှာမြေကြီးကယိုရင်းပျက်စီးပြီးမြေကြီးထဲမှာရှိတဲ့အဖိုတက်ရှိတဲ့အိုင်ယွန်တွေဖြစ်တဲ့ပိုတက်ဆီယမ်တို့ကယ်လ်ဆီယမ်တို့မက်ဂနီဆီယမ်ဓာတ်တွေကထွက်လာတယ်။ဓာတ်တွေကတကယ်တကယ်ကအပင်တွေအာဟာရဖြစ်သုံးရမယ့်ဓာတ်တွေ။ဖိုတက်ရှိတဲ့အိုင်ယွန်တွေကထွက်ပြီးတော့အဲ့နေရာမှာဟိုက်ဒရိုဂျင်အိုင်ယွန်တွေကရောက်လာတယ်။အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်။အဲ့တော့ဒီဓာတ်တွေကိုအပင်ကနေမသုံးရတော့တဲ့သဘောရှိတယ
်။အဲ့စမိုးရွာသွန်းမှုဟာဂင်ဟစနစ်တစ်ခုလုံးကိုတက်ရောက်စေနိုင်တာဖြစ်ပါတယ်။
acid မိုးလို့ပြောဖို့ဆိုရင်သူက pH က9ထက်နည်းရမယ်အတိအသာဆုံးကတော့ရေထဲကသတ္တဝါတွေပဲဥပမာ pH 4ထက်နည်းတော့ရင်သူကဖားရည်နေလို့မရတော့ဖားကမေးဖလိုင်းလို့ခေါ်တဲ့မေးလာအတွင်းမှာထွက်လာတဲ့เนาะတက်တန်းတူတဲ့ပိုးပြန်ကောင်းလေးတွေစားတယ်အဲ့ဒီမေးဖလိုင်းလေးကိုအပ်တဲ့ pH က 9.5 ထက်မနည်းရအောင် pH က 9.5 ရောက်လို့ရှိရင်အဲ့ဒီပိုးပြန်ကောင်းလေးကတည်သွားပြီဖားကတော့တည်ကြမှတည်အောင်မယ်ဖားလေးထီရပေးတယ်အဲ့တော့ဒါမဲ့သူ့မှာစားစရာမရှိတော့ဘူးအဲ့ဒါအဲ့လိုမျိုးဟိုဂီဟာစနစ်မှာဆက်ဆံမှုရှိတယ် ခရုလိုပက်ကြည့်လို့ဆိုလို့ရှိရင် pH က6လောက်ရှိတယ်ခုံးကောင်တွေက pH 6လိုက်ဒါတော့သူတို့အတွက်အမတန်အရေးကြီးတဲ့ pH ကာကရီမျိုးရင်းတစ်ခုဖြစ်တဲ့ base ဆိုတဲ့ငါးတမျိုးရှိတယ်အဲ့ဒါဆိုသူက9ဒသမ5ရေချိုပစွန်တို့ကြောက်ပစွန်တို့ဆိုရင်သူတို့အတွက်အရေးကြီးတဲ့ pH က9ဒသမ5နောက်ရေပုတ်တင်လို့ဆို9လောက်ဆိုသေသွားပြီငပြေးမမျိုးတစ်မျိုးဖြစ်တဲ့ perch ဆိုတဲ့အင်္ဂါတို့မျိုးကလေ4ဒသမ5ဆိုသေသွားပြီအဲ့လိုမျိုး pH ကကျကျလာမယ် acid တွေကများလာရင် pH ကျလာမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တဘာဝပတ်ဝန်းကျင်ထဲမှာဘာဖြစ်လို့လဲဆိုတော့အကောင်တွေကတဖြည်းဖြည်းနဲ့မျိုးတွန်းတော့မှာပေါ့ဥပမာဆိုတော့ pH 5ဆိုလို့ရှိရင်ငါးဥတွေကမပေါက်နိုင်တော့ဘူး acid mole ကအကြီးတဲ့ pH ကတန်နည်းသွားတဲ့တန်ကိုပေါ့တဘာဝဆင်လေး pH ကဆန်းခံမယ်ပြီးတော့လေအကောင်တွေကတစ်ခုနဲ့တစ်ခုစီတင်းနေထိုင်နေကြရဲဆိုတော့ကိုစားမယ့်အကောင်တွေပေသွားမယ်ဆိုလို့ရှိရင်လည်းထိခိုက်တာပဲပေါ့နော်
ဒီဟာစနစ်မှာအက်ဆင်မိုးရဲ့လူသားတွေပေါ်မှာတက်ရောက်မှုကိုကြည့်ရအောင်ပါ။အ
က်ဆင်မိုးဖြစ်တာကဆာဖာဒိုင်အောက်ဆိုက်နိုက်ထရိုဂျင်အောက်ဆိုက်တွေအဲ့အခိုးငွေတွေကဆာဖူရစ်အက်ဆစ်နိုက်ထရိုက်အက်ဆစ်တွေဖြစ်ပြီးတော့မိုးရဲပြန်ကျလာတယ်။ဒါပေမဲ့အဲ့လိုမဖြစ်ခင်မှာလေသူတို့ကဒီထဲမှာဆက်နေလို့ရှိရင်အမုံတိတ်တိတ်လေးတွေဖြစ်သွားတယ်။အဲ့အမုံလေးတွေကတင်းလုံးအားကြီးလို့မြူလေးလိုဖြစ်ပြီးတော့ရေရေတဲ့ဒီထဲမှာဆိုင်နေတယ်အဲ့ဒါတွေကိုလူတွေရှုလိုက်မယ်ဆိုရင်စုပ်ထဲရောက်သွားမယ်စုပ်ရဲ့နော်လုပ်ငန်းဆောင်တာတွေကလည်းအမတန်ထိခိုက်သွားမယ်ခါနိုက်ထရိုဂျင်တန်အောက်ဆိုက်နဲ့နိုက်ထရိုဂျင်အောက်ဆိုက်တွေလည်းဒီလိုပဲအစုပ်ကအလုပ်ကောင်းကောင်းမလုပ်တော့ဘူးဆိုရင်နှလုံးကထိသွားတယ်အဲ့လိုလူတွေအတွက်ရှိကြတယ်နောက်တစ်ဖက်ကလည်းအဲ့လိုမျိုးလေးတွေကလူရဲ့မြင်ကွင်းကိုမှုံဝါးစေတဲ့အမေရိကန်ပြည်မှာအမတန်ထင်ရှားတဲ့အမျိုးသားဥယျာဉ်ကြီးမှဆိုလို့ဒီလိုအမှုံဝါးတွေကရှိနေတဲ့ကြောင့်မလို့မြင်ကွင်းကိုမမြင်ရတော့ဘူးSO2 ကဆိုသူအမုံလေးရတယ်ပေါ့အဲငွေရနေအမုံလေးတွေတိတိလေးဖြစ်မယ်တခါနိုက်ထရိုဂျင်အောက်ဆိုက်တွေကနေထဲမှာရှိတဲ့ဟိုက်ဒရိုကာဗွန်နေနဲ့ပေါင်းပြီးဆိုအိုဇုန်ဓာတ်ဖြစ်မယ်မြေပေါ်ကအိုဇုန်ဖြစ်မယ်အဲ့ဒါတွေကဘာဖြစ်ကုန်လဲဆိုအကုန်လုံးမြေငွေတွေကိုမှုန်မှိုင်းပြီးတော့ဆိုင်းပြီးတော့ကားစီတယ်အဲ့ဒါကလည်းအမတန်ဆိုးဝါးတယ
်တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်